ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်တဲ့ဥပဒေကိုသမ္မတလက်မှတ်ရေးထိုးအတည်ပြုလိုက်တာကြောင့်ဒေါ်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။အပြည့်စုံကိုတော့မတ်တင်ငင်ထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်
။လွှတ်တော်နေရရဲ့အတည်ပြုချက်နဲ့သမ္မတထံကိုပေးပို့လိုက်တဲ့ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်ကဒီကနေ့လက်မှတ်ရေးထိုးလိုက်ပြီးဖြစ်တဲ့အကြောင်းသမ္မတယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထီကပြောပါတယ
်။ဟောကျွန်တော်တို့ကဒီနေ့သမ္မတလက်မှတ်ထိုးပြီးတော့ပြည်တော်စုစွတ်တော်ကိုပြန်ပို့ပါတယ်ခင်ဗျာ
။လွှတ်တော်နှစ်ရက်တို့အတီးပြုတ်လိုက်ပြီးနောက်တနေ့မှာပဲသမ္မတကလက်မှတ်ရေးထိုးအတီးပြုတ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးပြည်တော်စုလွှတ်တော်ထံကိုပြန်လည်ပေးပို့ထားတာဖြစ်တယ်လို့ဦးစော်ထီကဆက်ပြောပါတယ်။
ကျောင်းလေးအတမရလက်မှတ်ရေးထိုးပြီးတော့ပြည်တော်စုတော်ကဥပဒေအဖြစ်ထုတ်ပြန်ပြီးတော့နောက်မှာသူ့ရဲ့ဟောဒီဥပဒေရပါဘောနော်ခန့်အပ်တယ်ဆိုတဲ့ဟာလိုက် process တစ်ခုကျမှာပဲ
တမရလက်မှတ်ရေးထိုးအတီးပြုတ်လိုက်ပြီးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေအရဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်တော်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလိုအပ်ခင်ရဲ့အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အခြေခံဥပဒေအရသမရဖြစ်ခွင့်ပိတ်ပင်ခံထားတဲ့ရွေးကောက်ပွဲမှာအများစုအနိုင်ရဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံအဖြစ်ခန့်အပ်ဖို့အစိုးရအာဏာလွှဲပြောင်းရယူပြီးနောက်တနေ့မှာပဲအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဥပဒေရဲ့ရည်ရွယ်ချက်ကလည်းပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဖြစ်တယ်လို့ဖော်ပြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်အများစုဖြစ်တဲ့လွှတ်တော်နှစ်ရက်မှာအများဆန္ဒနဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပေမဲ့လို့တမတော်သားကိုစလဲအားလုံးနဲ့ပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်တွေရဲ့စန့်ကျင်ကန့်ကွက်မှုနဲ့တော့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။